Bangladesh နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲဖို့လှုပ်ဆောင်နေချိန်အားလုံးသဘောတူညီမှုကိုအခြေခံမှသာအတွင်းရှိခိုင်မြဲပြီးနိုင်ငံရေးတည်ငြိမ်မှုကိုရရှိနိုင်မှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်တွေကပြောနေကြပါတယ်။ဒီလိုဖွဲ့စည်းပုံပြောင်းလဲရင်မှအဓိကကြားတဲ့သူကိုခြံထားခဲ့မလားဆိုတာရှိခါစီနာနဲ့သူမရဲ့အဝါမီလိခ်ကိုဖေရှားခဲ့ရတဲ့ဆန္ဒပြသမားတွေအကြမ်းမှဆွေးနွေးမှုတွေဖြစ်နေတာပါ။ယသတကိုဘတ်ရှိလာပြီးဖြစ်တဲ့နိုဘယ်ဆုရှင်မိုဟာမက်ယူနုစ်အဆိုရကတော့အခြေခံအဆောက်အုံတွေနဲ့ခိုင်မာရေးနဲ့အနာပြအုပ်စုမှုပြန်လဲမပေါ်ပေါက်ရေးကြိုးပမ်းမှုတစိုက်တည်းသာအဖြစ်ဖွဲ့စည်းပုံပြောင်းလဲရေးအဖွဲ့တစ်ခုကိုဖွဲ့စည်းပေးထားပါတယ်။ဒါပေမဲ့နှစ်ပေါင်း52နှစ်တာဆက်တန်းရှိခဲ့ပြီးဖြစ်တဲ့ဖွဲ့စည်းပုံဥပဒေအဟောင်းကိုပြန်လဲပြင်ဆင်မလား။ဒါမှမဟုတ်အသေးရေးဆွဲမလားဆိုတာအခက်ကြုံနေရသေးဖြစ်ပါတယ်။အစ်စ်ပြန်ရရင်ဆန္ဒပြသမားတွေရဲ့လူလာချက်တွေကိုထက်သွင်းနိုင်မှာဖြစ်ပါတယ်။အဟောင်းပြန်ပြင်ရင်တော့မြန်ဆန်မှာဖြစ်ပေမဲ့ပြင်ဆင်ရုံနဲ့မရနိုင်တဲ့ဆုတ်ထွေးမှုအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ပြုပြင်ရင်မှာသက်ဆိုင်တဲ့ဘက်ပေါင်းစုံပါဝင်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကပြောဆိုကြသလိုဖွဲ့စည်းပုံရဲ့အဓိကတောင်းဟာနိုင်ငံရေးအဆုံးဖြတ်ကိုအကြမ်းဖက်မှုနဲ့ကင်းရှင်းစေဖြစ်တယ်လို့လည်းတချို့ကဆိုကြပြန်ပါတယ်။အဝါမီဖွဲ့ချုပ်နဲ့ BNP ခေါ်ဘင်္ဂလားဒေ့ရှ်နရှင်နယ်ပါတီတို့အကြားနိုင်ငံဆိုင်ဆိုင်သဘောထားကွယ်လွန်မှုရှိနေတဲ့အတွက်လည်းဖွဲ့စည်းပုံတရအစ်စ်အပေါ်သဘောတူညီမှုရရှိရေးဟာများစွာအခက်အခဲရှိနေပါတယ်။